နိုင်ငံပေါင်း26နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂမှာပြီးခဲ့တဲ့သတင်းပတ်တွေက EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲကိုကျင်းပပြီးခဲ့တဲ့နောက်မှာအခုဥရောပခေါင်းဆောင်တွေဟာသူတို့ဆက်တက်တဲ့သူကို EU ရဲ့ထိပ်တန်းယာရုတွေအတွက်ရွေးချယ်ဖို့လုပ်နေကြပါပြီ။ဒါပေမဲ့ကော်မရှင်ဥက္ကဋ္ဌရွေးချယ်ရေးမှာတော့သဘောထားမှန်တိုက်ဆိုင်နေဖြစ်နေကြပါလေ။လက်ရှိ EU ကော်မရှင်ဥက္ကဋ္ဌယန်ကလော့ဒ်ယန်တာရဲ့တက္ကသိုလ်ဟာအောက်တိုဘာလမှာကုန်ဆုံးသွားမှာပါ။ဒါပေမဲ့ဥရောပမှာစီးပွားရေးအင်အားကြီးဖြစ်တဲ့ဂျာမနီနဲ့ပြင်းထန်တဲ့နိုင်ငံတွေကဘယ်သူ့ကိုရွေးချယ်မယ်ဆိုတာကိုမဆုံးဖြတ်နိုင်သေးပါဘူး။ရွေးချယ်မဲ့သူကို EU ပါလီမန်ဇူလိုင်လနဲ့ပြန်ပြီးစတဲ့အခါမှာလွှတ်တော်မှ950တယောက်ကနေအတူတူပြေးရမှာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကော့ကတော့ဂျာမနီနိုင်ငံသားမန်ဖက်ဝဘကိုရွေးချယ်ခြင်းတွေပါ။ဝဘဟာ2014ကတည်းကစပြီးတော့ EU ပါလီမန်မှာအကြီးဆုံးအဖွဲ့ကြီးဖြစ်တဲ့ Conservative Europe ပူးပေါင်းပါတီရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။ပြင်သစ်တမအီမန်နီယယ်မက်ခွန်ကတော့ဂျာမနီအစိုးရဘက်မှတာဝန်ထမ်းမဆန်းဆောင်ခဲ့ဘူးတဲ့ဝဘကိုသဘောမချဘဲဒိန်းမတ်နိုင်ငံက Markus Vestager နဲ့ပြင်သစ်နိုင်ငံသား Mikkel Barnier တို့နှစ်ဦးတည်းကတဦးကို EU ကော်မရှင်ဥက္ကဋ္ဌဖြစ်အမည်ဆန်းတင်သွင်းခဲ့ပါတယ်။စပိန်ဝန်ကြီးချုပ် Pedro Sánchez ကလည်းသူ့အလို Socialist Party ဖြစ်တဲ့ Dutch Union France Tamerlan ဆိုသဘောကျကြောင်းနဲ့သူကအရေးချင်းရှိပြီးအတွေ့အကြုံချင်းကျက်တယ်လို့လည်းပြောပါတယ်။ဥရောပခေါင်းဆောင်တွေက EU ရဲ့နိုင်ငံရေးကိုအကောင့်ထည့်ဖို့တဲ့ဥရောပကောင်စီအကြီးအကဲယာရုကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။လက်ရှိဥရောပကောင်စီအကြီးအကဲကပိုလန်နိုင်ငံသား Donald Tusk ဖြစ်ပါတယ်။ဒါအပြင်ဥရောပဗဟိုပံနဲ့ EU နိုင်ငံခြားဟိုဝါဒရေးရာအကြီးအကဲယာရုတွေကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။